အမေရိကန်အစိုးရအနေနဲ့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးပူတင်ကျက်တဲ့ဥပဒေပြဋ္ဌာန်းပေးဖို့အတွက်အမေရိကန်တဝန်းကကျောင်းသားတွေဟာ March for Our Lives ဆိုတဲ့စာမုန်းနဲ့ Washington DC မှာအခုကျွန်တော်တို့အတန်လှည့်နေတဲ့အချိန်မှာပဲစတင်ဆန္ဒပြနေကြပါပြီ။ဒီဆန္ဒပြပွဲမှာကျောင်းသား9သိန်းလောက်ပါဝင်မယ်လို့ခန့်မှန်းထားပါတယ်။ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းမှာကျောင်းသားကျောင်းသူအများစုပါဝင်တဲ့လူပေါင်း18ဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရပြီးတဲ့နောက်အဲဒီကျောင်းကကျောင်းသားကျောင်းသူတွေဦးဆောင်စီစဉ်ပြီးဒီကနေ့ဆန္ဒပြကြတာပါနိုင်ငံအနေနဲ့လူငယ်တွေရဲ့ဘဝအတွက်ဦးစားပေးပြီးတော့စဉ်းစားပေးရမယ့်ကိစ္စရဲ့ဖြစ်တဲ့အပြင်ကျောင်းတွေမှာလူများပြားတည်ဆုံအောင်ဝင်ရောက်ပြစ်ခတ်မှုတွေတိုးဖြစ်ပွားလာနေတာတွေကိုအဆုံးသတ်နိုင်ဖို့အတွက်ကျောင်းသားတွေအခုလိုလာရောက်ဆန္ဒပြတောင်းဆိုကြတာလည်းဖြစ်ပါတယ်ဝါရှင်တန် DC ကဆန္ဒပြပွဲနဲ့အတူအမေရိကန်ပြည်အောင်စုကပြည်နယ်90နဲ့ကမ္ဘာတဝန်းကမြို့တွေမှာဆန္ဒပြပွဲပေါင်း800ကျော်လောက်အထိဆင်နွှဲကြမယ်လို့လည်းခန့်မှန်းထားပါတယ်အခုလိုတနက်ကင်ဆောင်ခွင့်ထိန်းချုပ်ပေးဖို့ဆန္ဒပြတောင်းဆိုနေချိန်မှာပဲဖွဲ့စည်းပုံဥပဒေအရလူတိုင်းမှာတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုစွပ်ကင်ထားသူတွေလည်းရှိနေပါတယ်။ကျောင်းတွေမှာအပြစ်မဲ့ကျောင်းသူကျောင်းသားတွေကိုတနက်နဲ့ဝင်ရောက်တပ်ဖြတ်မှုတွေတိုးဖြစ်ပွားလာပြီးမယ်လဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းကျပ်တဲ့ဥပဒေတွေလုံလောလောပြဋ္ဌာန်းပေးတာမျိုးမရှိသေးဘူးဆိုပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ AP သတင်းဌာနနဲ့ NORC သုတေသနဌာနတို့ပူးပေါင်းကောက်ခံတဲ့လူမှုစစ်တမ်းတက်မှာတော့အမေရိကန်69ရာခိုင်နှုန်းဟာပိုတင်းကျက်တဲ့စီးမြင့်ဥပဒေတွေချမှတ်ပေးဖို့လူလာကြတယ်လို့ဆိုပါရယ်2016အောက်တိုဘာလကတည်းက67ရာခိုင်နှုန်းနဲ့2013အောက်တိုဘာလကတည်းကတော့55ရာခိုင်နှုန်းကပဲဥပဒေတွေတင်းကျက်ပေးဖို့လူလာခဲ့တာပါဒီစစ်တမ်းအရဒီမိုကရက်90ရာခိုင်နှုန်း Republican 50ရာခိုင်နှုန်းနဲ့တနက်ပိုင်ဆိုင်ထားသူ54ရာခိုင်နှုန်းကလည်းတနက်နဲ့ပတ်သက်တဲ့တင်းကျက်တဲ့စီးမြင့်ဥပဒေတွေချမှတ်ပေးဖို့လူလာတာကိုတွေ့ရတယ်လို့ဆိုပါရယ်March for our life ရဲ့ internet summit နာမှာရည်မှန်းထားတဲ့ရမုံငွေဒေါ်လာ 3.8 တန်းရပြီလို့လည်းဖော်ပြထားပါတယ်။အဲဒီလိုအလှူငွေထည့်ဝင်ကြသူတွေအထက်ထဲမှာတော့ရုပ်ရှင်မင်းသား George Clooney နဲ့သူစနီး ML Clooney တို့က9သိန်း။ရုပ်မြင်သံကြားအစီအစဉ်မူတူဖြစ်သူ Oprah Winfrey Director Steven Spielberg တို့ကလည်း9သိန်းစီနဲ့တခြားအမှုပညာရှင်တွေကလည်းဒီကျောင်းသားတွေရဲ့ဆန္ဒပြလှူရှားမှုအတွက်ငွေအမြောက်များလှူဒါန်းထည့်ဝင်ခဲ့ကြပါတယ်ခင်ဗျာ။